ကဲ့သမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာအကြားနဲ့ပတ်သက်လို့ရှင်အချို့ပေါ့ဆရာနော်လူများကအထူးသဖြင့်ငယ်ရွယ်စဉ်အချိန်တုန်းကအရန်ကိုကြက်ခဲ့ကြတာပေါ့ဒီတကြားအချို့စားတာကကောင်းတာတချို့ရှိတော်လဲပဲများသွားလို့ရှင်လွန်သွားလို့ရှင်တော့ဆရာကြီးဒီကျမကြီးပြဿနာတွေတတ်နိုင်တယ်လို့နောက်ပိုင်းမှာကျွန်တော်တို့သိလာကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအချို့တက်ရဲ့သဘောသဘာဝနဲ့လွန်သွားလို့ရှင်ပေါ့နော်ဖြစ်နိုင်တယ်ဒီကျမကြီးစိုးကြိုးတွေစပြီးတော့ရှင်းပြပေးပါလား
အဲ့အချို့တက်လို့ခေါ်တဲ့တကြားကျတော့အစာအုပ်စုအဓိကအစာအုပ်စုသုံးခုရှိတာပေါ့နော်အဲ့မှာဆိုရင်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်ဆီတက်ကအတာရက်လို့ခေါ်တဲ့ပရိုတင်းရယ်အစီဒက်လို့ခေါ်တဲ့ဖက်တဲ့အဲ့သုံးမျိုးထဲမှာအချို့တက်ကကျတော့ကက်ဆီတက်ကာဘိုဟိုက်ဒရိတ်ထဲမှာပါပါတယ်သူတို့တွေကကိုယ်ခန္ဓာအတွက်တော့လိုအပ်တယ်အထူးသဖြင့်ကုန်းတော့နဲ့ကြွက်သားတွေအတွက်အဓိကစိုင်းပေးတဲ့အရာပဲဖြစ်ပါတယ်ကုန်းတော့ဟာဆိုလို့ရှိရင်တကြားကိုအဓိကထားပြီးအသုံးပြုရတာပေါ့ဒါမျိုးလည်းပဲတန်ဆေးလူမျိုးဆိုလိုမျိုးပဲဒီစားတဲ့လွန်ကဲွားတဲ့အခါကြလို့ရှိရင်ပိုရှင်ရဲ့တရားတွေကပတဲရနေပြီးတော့အစီဓာတ်ကိုတောင်းပြီးလိုက်ဆိုတဲ့အခါကျတော့အစီစုပုံတောင်းဖြစ်စေတယ်။နောက်ရေရှည်တရားတဲ့များတဲ့အခါကြလို့ရှိရင်တရားတဲ့နည်းအောင်ဆိုပြီးကိုခန္ဓာနေပြီးတော့သံခရဆိုခေါ်တဲ့အင်္ဂါစိတ်ပန်းကနေပေါ့အင်ဆူလင်ပုံမှုသွားထုတ်ရတယ်။အဲ့ဒီအင်ဆူလင်ကများများထုတ်ရတာပေါ့ထုတ်တဲ့အခါကြလို့ရှိရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတရားတဲ့ကရေတီမှများလာတဲ့အခါတိုင်းဒီလိုတွေးသူယောဂာလေးဖြစ်နိုင်ပါတယ်။အဲနှလုံးသွေးကြောဖြစ်နေယောဂာလေးဖြစ်နိုင်ပါတယ်။သိပြီးတော့တခြားတက်တွေညားတယ်ဆိုလို့ရှိရင်အုံနောက်တွင်မှာသူက free radical လို့ခေါ်တဲ့အစိတ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေစုပေါင်းစေပါတယ်။တက်တာကြလို့ရှိရင်ပဉ္စဉ္စီချိန်ရင်းတာတိကောမြင်နေနိုင်တဲ့စွန့်ရင်ချမ်းစင်တာဖိတ်ချိန်ချုံနိုင်မှုကိုဖြစ်စီယူရင်းစေတာအဲ့ဒါတွေကိုဖြစ်စေတတ်ပါတယ
်။ဟုတ်ကဲ့ဆရာနောက်ထပ်ရောရှိသေးလားဆရာဒီတခြားတဲ့လွန်ကဲစွာသုံးဆွဲမိတဲ့အတွက
်ဒီပုံနေတဲ့ကကြားတွေဟာဝမ်ဘိုက်မှာဆူတဲ့ခါကျတော့ဘိုက်ရွှဲလာတာပေါ့နော်အဲ့ဒီဘိုက်ရွှဲလာပြီးတဲ့ခါကျတော့အဲ့ဒီကအရွှေတဲ့ကျူရာဆိုလို့ရှိရင်အလုံးသူကျော်ချင်းယောဂန်နဲ့ဆက်ဆက်တာပြောတာရှိတယ်နောက်တစ်ခုကအသားအောက်မှာကကြားတွေတော့ပြီးစုပုံတယ်စုပုံတဲ့အခါကျလို့ရှိရင်ဒီအရေးကြီးကြားတဲ့အတက်အကျဉ်းကြီးနေတဲ့အသားကြီးဖြစ်စေတာပေါ့အသားကြီးဖြစ်ပြီးလွယ်တယ်တော်တော့ကျွတ်သားမှာဆိုလို့ရှိရင်တော့တရားတက်ကိုတော့အဓိကသုံးတာလေအဲ့တော့ခုနလိုမျိုးပဲသူအသုံးရလာတဲ့အခါကျလို့ရှိရင် periodically ထွက်လာမယ်ထွက်လာတဲ့အခါကျရင်ကျွတ်သားကိုလည်းအနည်းငယ်ထိခိုက်ကျစီးမှုတွေတော့ဖြစ်နေတယ
်ဟုတ်ကဲ့ဆရာနောက်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ခုနကဒီမှတ်ဉာဏ်ကြတာအပြင်ပေါ့နော်တခြားဒီစိတ်ပိုင်းဆိုင်ရာတသနာတွေဖြစ်နေတာရောရှိသေးလား
ရှိပါတယ်အဲ့တရားသာသုံးလိုက်တဲ့ဆိုလို့ရှိရင်သူနောက်ဆုံးသူတွေပနာလောက်ထားတာတွေရပါနော်ကြာခံလည်းပဲသဆန်းတဲ့အနိုင်ပင်ရှိတယ်ဆိုပြီးတော့လည်းပဲပြစ်ရှိတာ။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့ဒီကြာတဲ့ညနာစားလို့ရှိရင်ဘာဖြစ်လာလဲဆိုတော့ခုနောက်တွင်မှာဟိုစိတ်ကိုညင်သက်စေတဲ့စီလိုတော်နေလို့ခေါ်တဲ့ဓာတ်ထွက်လာ။အဲ့ဒီဓာတ်ကလူစိတ်ကိုညင်စေတဲ့အခါကျတော့ဆန်းလန်းမှုဖြစ်စေတာပေါ့။နောက်တစ်ခုကဒိုပမင်းလို့ခေါ်တဲ့ဓာတ်တူသွားလာ။အဲ့ဒီဒိုပမင်းကကျတော့အချို့ကိုထပ်ပြီးတော့စားသုံးဒိုစိတ်ဖြစ်အောင်တော့ဆုံးဆုံးပြေးတာပေါ့။အဲ့ကကြောအဲ့စိတ်ဖြီးပြီးတဲ့သူတို့ကအချို့တက်တရားတက်ကိုစားသုံးပြီးရတဲ့တပြန်နဲ့ဆက်ဆက်စားသုံးလို့ဈေးဖြစ်ပေါ်လာပြီးတော့စိတ်မထင်းတဲ့လောဘနဲ့စားသုံးလိုက်အခါကြလို့ချင်းကိုခန္ဓာလေးတင်ပို့ပြီးတက်တာတည်းတွေ့ရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဆိုးကျိုးတွေညားရတာပေါ့ဆရာနော်လွန်သွားလို့ချင်းအဲ့တော့ဒီညမှာအဆိုးဆုံးဆရာစပြောခဲ့တဲ့ခုနကဒီအဝလွန်ချင်းပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဒီအသေးစိတ်လေးနည်းနည်းဖြစ်ပုံဖြစ်နေလေးရှင်းပြပေးလို့ရမလား
ခုခန္ဓာအတွက်ကလိုအပ်တဲ့အချို့တဲ့တရားဝင်သွားတဲ့အခါကြလို့ရှင်သူ့ကိုခန္ဓာသုံးကြည့်ရတယ်အဓိကတော့ကျွတ်သားဒီမှာရဲ့အသေးမှရပြဖြည့်ဖြည့်ပေးတာပေါ့အဲတော့ဟိုကိုယ်လက်လှုပ်ရှားမှုတွေလုပ်မယ်ဆိုလို့ရှင်ဆော့ချသွားလာမှုတွေလုပ်မယ်ဆိုရင်တော့တရားတက်ကတော့လောင်ကျွန်းပြီးတော့ပြက်စီးသွားတာဒါပေမဲ့လို့လည်းပဲအဲ့လိုမျိုးအချို့သားတာများတယ်သူတင်အချို့ရည်တွေတောက်တာများတယ်ဟုတ်ဟိုအားဖြင့်အချို့ရည်တွေအဲ့ဒါမှဆိုလို့ရှင်လည်းတော့သမန်တကြားတဲ့အစနှစ်ရာလောက်ပို့ပြီးတော့ချိုစီတဲ့စက်ပစ္စည်းတွေပါတာပေါ့အဲ့လိုမျိုးငါကစားသုံးမိမယ်ဒါမျိုးကိုလည်းလို့ဆောင်မှုတွေနည်းမယ်ဆိုလို့ရှိရင်အဲ့ပူနေတဲ့ကကြားတွေကအသိအနိုင်ကြတဲ့အခါကျတော့အစီတက်ကိုသာကြောင်းပြီးအဲ့ဒီအစီတွေကအသိအနိုင်ကြောင်းပြီးသွားတဲ့အခါကျသွေးသေးကိုရောက်သွားသူတို့ကိုထွက်လိုက်ပြီးတဲ့အခါကျလို့ရှိရင်တန်နေပြီးတော့ကိုခန္ဓာနှံ့သွားတဲ့အတွက်ကြောင့်ရေစီလာကကျွန်တော်သွေးကြောတွေမှာတံပိုက်လုံးတွေမှာတန်ကြီးတက်တယ်လို့ပေါ့အစီကျိုးတွေတက်ပြီးတဲ့အခါကျရင်သွေးကြောကျင်းတဲ့ကြောကလည်းဖြစ်စေတယ်။အမှနှလုံးကိုထွက်တဲ့သွေးကြောကိုမ မှာပြဆိုတယ်ပြလို့ရှိရင်နှလုံးပြောချင်းတို့ယောဂနှလုံးသွတ်သားတည်သွားနိုင်တဲ့ယောဂပေါ့နော်အဲအတလို့ခေါ်တဲ့နှလုံးယောဂဖြစ်တယ်နိပြတဲ့အခါကျလို့ရှိရင်တခြားခြေတို့လက်တို့သွားတဲ့ပြကြောတွေပြိတ်တယ်ဆိုလို့ရှိရင်လည်းပဲခြေလက်ပုတ်တာတို့အုံနောက်ကိုသွားတဲ့ပြကြောပြိတ်တယ်ဆိုလို့ရှိရင်လည်းသင်ချမ်းလာတို့ကြောက်ကွက်ကိုသွားတဲ့ပြကြောတွေပြိတ်တယ်ဆိုလို့ရှိရင်လည်းကြောက်ကွက်ပျက်စီးတာတို့နောက်ပြတ်ကသွေးဖိအားကိုတက်စေတဲ့ hypertension လို့ခေါ်တဲ့ပြူရောဂါဖြစ်စေတာတို့အဲ့လိုမျိုးတွေအစီအစဉ်များစီပြီးတော့ဖြစ်စေပါတယ်။ဒီလက်ခါကြလို့ရှိရင်ဒီ one type offer မှာလည်းအစီအစဉ်စုပုံပြီးတဲ့ခါကြလို့ရှိရင်လည်းအဆွဲလာတာပေါ့။အဲ့ဒီအစီစုပုံပုံရတဲ့လူတွေဟာဒီခုနပြောတဲ့နှလုံးပြောချင်းတဲ့ယောဂလေးချက်တဲ့ယောဂအဲ့လိုမျိုးတွေဖြစ်ဖို့လားလားပုံများပါ
။ဟုတ်ကဲ့ဆရာတော့အခုလိုဒုက္ခမရအောင်ပေါ့နော်လွန်ကျွမသွားအောင်တရားပေါ့နော်ဘလောက်ပမာဏအထီကကျွန်တော်တို့ဒီခန္ဓာကိုယ်ကနေလိုအပ်တဲ့အနေအထားဖြစ်လေအဲ့ဒီချက်ကြော်ပြီးတော့မစားသုံးသင့်ဘူးလေပေါ့ဆရာနော
်အမေရိကန်နှလုံးရောဂါကုသမှုဆိုင်ရာအဖွဲ့ကြီးကသတ်မှတ်ပေးထားတာကတော့ဒီနေ့တောင်အများဆုံးစားနိုင်တဲ့တခြားပမာဏကိုအမျိုးသားတူအတွက်ဆိုလို့ရှိရင်36 g အမျိုးသမီးတူအတွက်ဆို20 g ဆိုသတ်မှတ်ထားပါတယ်အဲ့ဒီပုံပြီးစားရင်တော့ခုနကျန်းမာရေးကြိုးစားနေဖြစ်စေနိုင်တယ်လို့ဆိုပါအဲ့တော့ခမဲတဲ့ပမာဏကိုပြောရမယ်ဆိုလို့ရှိရင်အဆုံးသတ်ပေါ့အဲ့လက်ဖက်ရည်စုံတတော်ဆိုလို့ရှင်တခြားပမာဏ4 g ပါတယ်ဆိုတော့အမျိုးသားတူအတွက်ဆိုလို့ရှင် 36 g ဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စွန့်တဲ့တနည်းတနည်းပို့မစားတင်ဘူးအမျိုးသမီးဆိုလို့ရှင်တော့မားစွန့်တဲ့ပို့ပြီးတော့မစားသုံးတင်ဘူးဆိုပြီးတော့သတ်မှတ်ကြရအောင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ